ကွယ်လွန်သွားပြီဖြစ်တဲ့ကမ္ဘာနာမည်ကြီးလက်ဝီချန်ပီယံမိုဟာမက်အလီနဲ့ပတ်သက်ပြီးစနေနေ့မှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့ကုလသမဂ္ဂအတွင်းမှူးချုပ်မစ္စတာဘန်ကီမွန်တို့ကဦးဆောင်ပြီးအမှတ်ရပေါ်တွေကိုပြောကြားကြပါတယ်။လက်ဝီအကြောင်းအရာတူဦးလည်းဖြစ်လူသားချင်းစာနာမှုနဲ့အရက်ဖက်လူခွင့်လှုပ်ရှားသူတူဦးလည်းဖြစ်တဲ့မိုဟာမက်အလီဟာအသက်84နှစ်ရှိပြီဖြစ်ပြီးတောက်ကြနေကအသက်ရှူလမ်းကြောင်းဆိုင်ရာယောဂနဲ့ဆေးရုံမှာကွယ်လွန်ခဲ့တာပါ။သမ္မတအိုဘားမားကရင်းရဲတောက်အလီကိုနယ်ဆန်မန်ဒလာတို့မာတင်လူသာကင်းဂျူနီယာတို့နဲ့ခိုင်နိုင်ပြီးအလီဟာကဘာကိုကန်လှုပ်ခဲ့တယ်လို့သူ့ရဲ့လောရက်ကကဘာကြီးကိုပိုးပြီးကောင်းမွန်လာစေတယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြင်1965ခုနှစ်ကဘာ Heavyweight Champion ဘိုးလူပွဲကျိုးဝိုင်းထဲမှာပြိုင်ဘက် Sunny Liston ကိုအလဲထိုးပြီးချိန်အပေါ်ကမိုးပြီးရက်နေတဲ့မိုဟာမက်အလီရဲ့ဓာတ်ပုံအောက်မှာသူထိုင်းနေတဲ့ပုံကိုပါတင်ခဲ့တာပါ။ Twitter ကနေလည်း Champion ကြီးငြိမ်းချမ်းစွာအနားယူနိုင်ပါစေလို့သမ္မတဥပမာကဆုတောင်းပေးခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဘဏ်ကတော့လူသားချင်းစာနာနားလည်ဖို့ရောပြီးခဲ့တဲ့ရာစုနှစ်ရဲ့အကြီးအကျယ်ဆုံးလူသားချင်းစာနာမှုတွေပညာပေးမှုတွေလုပ်ခဲ့သူတို့ရဲ့လောက်ရကြောင်းကုလသမဂ္ဂမှာဘယ်လောက်အကျိုးရခဲ့တယ်ဆိုတာကိုကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မိုဟာမက်အလီကို2000ခုနှစ်အတွက်သမ္မတရဲ့အရက်ဖက်ထူးချန်စုအချင်းမြင့်ခဲ့သူအမေရိကန်သမ္မတဟောင်းဘီလ်ကလင်တန်ကလည်းကြီးကျယ်မြင့်မြတ်တဲ့မိန့်ကိုနောက်ဆုံးအနေနဲ့နှုတ်ဆက်လိုက်ပါတယ်တငယ်ချင်းလို့ Twitter ကနေရေးသားခဲ့ပါတယ်။ဒါအပြင် Mrs. Clinton နဲ့အတူတွဲပြီးထုတ်ပြန်တဲ့ကြေညာချက်မှာတော့ Democratic Party ရဲ့သမ္မတလောင်းဖြစ်ဖို့အတွက်ရှင်ပြိုင်နေတဲ့ Mrs. Clinton ဟာအလီရဲ့တူနှိုင်းမရတဲ့ရှင်မြန်ဖြစ်လက်မှုကိုအမိလိုက်ဖို့ကြိုးစားနေတယ်လို့1960 Olympic ရွှေတံဆိပ်စခူးခဲ့ခြင်းကဆက်ပြီးသူ့လိုလူနောက်ထပ်တယောက်ပေါ်မလာနိုင်ဘူးဆိုတာကိုတကဘာလုံးကသိခဲ့တယ်လို့ဖော်ပြထားပါတယ်။Republican Party ရဲ့သမ္မတလောင်းဖြစ်ပါဝင်ရှင်ပြိုင်နေတဲ့ Donald Trump ကလည်း Twitter ကနေမိုဟာမက်အလီကိုဂုဏ်ပြုခဲ့ပြီးတကယ်ကြီးကျယ်မြင့်မြတ်တဲ့ချန်ပီယံတစ်ယောက်ဖြစ်တဲ့အလီကိုအားလုံးကအောက်မေ့သတိရအနေမှာဖြစ်ကြောင်းရေးသားခဲ့ပါတယ်။